ဂျပန်နိုင်ငံတိုကျိုမှာရှိတဲ့မြန်မာတန်ယုံကနေရာထူးကဖိတ်ရှားခံထားရတဲ့တန်တပန်နှုတ်နေရာမှာအစားထိုးခံအဖို့စစ်ကောင်စီကဆေလွတ်သူနှုတ်ကိုပြည်ဝင်ခွင့်ဗီဇာပေးဖို့ဂျပန်အစိုးရကညှင်းပယ်လိုက်ကြောင်းဂျပန်အစိုးရအရာရှိတွေကိုကိုးကားပြီးဂျပန်သတင်းမီဒီယာတွေမှာရေးသားဖော်ပြပါတယ်။ဆီယနာတင်းမှုကိုစန့်ကျင်တဲ့အနေနဲ့ပြီးခဲ့တဲ့မလအတွင်းCDM အကြမ်းဖက်အာဏာသိမ်းမှုမှာပါဝင်ခဲ့တာကြောင့်တိုကျိုမြန်မာတန်ယုံကတာဝန်ထမ်းနှုတ်ကိုစစ်ကောင်စီကရာထူးကဖယ်ရှားခဲ့တာပါအသိခံလိုက်တဲ့တာဝန်ထမ်းနှုတ်ကိုပြည်ဝင်ဝင်ဗီဇာပေးဖို့ဂျပန်အစိုးရကိုမြန်မာစစ်ကောင်စီဘက်ကတောင်းဆိုထားပါတယ်ဒီကိစ္စကိုစဉ်းစားနေကြောင်းဂျပန်ဘက်ကတုံ့ပြန်ထားပေမဲ့ဗီဇာထုတ်ပေးမဲ့အစီအစဉ်ကိုတော့မစရသေးဘူးလို့ဆိုပါတယ်အဲ့ဒီတန်တမန်အုပ်ကိုပြည်ဝင်ဗီဇာထုတ်ပေးလိုက်ခြင်းအပြင်အတောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုဖြုတ်ချပြီးဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်တဲ့မြန်မာစစ်ကောင်စီကိုအတိမတ်ပြုရာရောက်သွားလိမ့်မယ်လို့လည်းဂျပန်အခြေစိုက်မိုင်းနီချီသတင်းမှာရေးသားထားပါတယ်။အာဏာသိမ်းစစ်ကောင်စီကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်ဂျပန်နိုင်ငံကခဏိအချိန်ထိအတိမတ်ပြုမထားသေးပါဘူးခင်ဗျ။